This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစအနာရှင်ဘေးတို့ကနေကြင်ဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ Radio UNG အဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဇူလိုင်လ20ရက်နေ့ Radio UNG ရဲ့မနက်ခင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါရမရှင်ပထမဆုံးအနေနဲ့ Radio UNG ရဲ့စီရီသတင်းကောင်းလုံချက်ကိုမင်းယူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်မင်းလာမြို့နယ်ဇပကြီး6နှင့်ခါချင်းတောင်တိုက်ပွဲများတွင်စစ်ကောင်စီဘက်မှ80ကျော်တေဆုံးတော်လိုင်းရဲဘော်တဦးကြဆုံးကခါချင်းတောင်မှဆုတ်ခွာပေးခဲ့ရတဲ့သတင်းကိုတင်ပြပေးပါမယ်ဇူလိုင်လ13ရက်မွန်းလွဲ 7:40 မိနစ်တွင်ပဲခူးတိုင်းမင်းလာမြို့နယ်အပိုင်းပဲခူးယူမတဲရှိဇပကြီး6၌စခန်းချနေသောစစ်ကောင်စီတပ်ဖွဲ့များအားတာယာဝတီခရိုင်တရင်3802တပ်ခွဲ5ဗျူဟာစစ်ကြောင်းမှရှောင်းတခင်သွားရောက်တိုက်ခိုက်ခဲ့ရာ2နာရီခန့်ကြာတိုက်ပွဲဖြစ်ပွားခဲ့ပြီးစကားစ30ဦးသေဆုံးကအများပြားဒဏ်ရာရရှိခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်အဆိုပါအထိနာသွားသည့်စစ်ကောင်စီတပ်ဖွဲ့သည်ဇူလိုင်လ14ရက်နေ့နနက်9နာရီ30မိနစ်ခန့်မှာခါချင်းတောင်ပေါ်သို့အင်အား400ခန့်ဖြင့်စစ်ကြောင်းထိုးလာရာ48ပေါက်ဦးတလုံးတောင်နှင့်ခါချင်းတောင်တို့တွင်ညနေ4နာရီအထိတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့ပြီးစကားစများဘက်မှလက်နက်ကြီးများအဆက်မပြတ်ပစ်ခတ်၍ drone ဖြင့်3စီးဖြင့်ဘုံကျဲတိုက်ခိုက်မှုကြောင့်တော်လင်းရဲဘော်များခါချင်းတောင်စခန်းကနေဆုတ်ခွာပေးခဲ့ရတယ်လို့ဖော်ပြထားပါတယ်ထိုနေ့တိုက်ပွဲများတွင်စစ်ကောင်စီဘက်မှ50ကျော်တိဆုံးခဲ့သလိုအများအပြားဒဏ်ရာရရှိခဲ့ပြီးခါချင်းတောင်တိုက်ပွဲ၌တော်လင်းရဲဘော်ဇာမနီ drone ဘုံထိမှန်ကြဆုံ၍ခုနှစ်ဦးဒဏ်ရာရရှိကာဆိုင်ကယ်2စီးမိုးကာဆိုလာပြားစံအိတ်များနှင့်အိုးခွက်ပကံများဆုံးရှုံးခဲ့ရတယ်လို့သိရပါတယ်ဆက်လက်၍လည်းစက္ကစများနှင့်တိုက်ပွဲများဖြစ်ပွားလာနိုင်သဖြင့်ပြည်သူများအနေနဲ့ရုံးမှအတွင်းသွာလာမှုများမပြုတ်လောက်ကြရန်နှင့်စစ်စင်ရေးများဆက်လက်ဖော်ဆောင်နိုင်ရန်ထောက်ပံ့ကူညီပေးကြရန်မေတ္တာရက်ခံအသိပေးထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ຫນွေဦးတော်လန်၏အတွင်ပြည်သူ့ကာကွယ်ရေးတပ်မတော် Southern Eagle မှရဲဘော်9ဦးကြာဆုံးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ຫນွေဦးတော်လန်၏အတွင်ယနေ့အချိန်ထိပြည်သူ့ကာကွယ်ရေးတပ်မတော် P29909 Southern Eagle တပ်ရင်းမှရဲဘော်9ဦးကြာဆုံးခဲ့တယ်လို့သိရပါဗျ။1948ခုနှစ်ဇူလိုင်လ19ရက်နေ့နနက်10:38မိနစ်မှာကြာဆုံးခဲ့ရတဲ့လွတ်လပ်ရေးဖခင်ဗိုလ်ချုပ်အောင်ဆန်းနှင့်တကွအာဇာနည်ခေါင်းဆောင်ကြီးများအားဥညွတ်ဂုဏ်ပြုကြောင်းပြည်သူ့ကာကွယ်ရေးတပ်မတော် Southern Eagle ကထုတ်ပြန်ခဲ့တာပါ။အာဇာနည်ခေါင်းဆောင်ကြီးများနဲ့အတူယနေ့ຫນွေဦးတော်လန်ရေးမှာစစ်အာဏာရှင်ပြုတ်ကျရေးအတွက်တိုက်ပွဲဝင်ရင်းမြင့်မြတ်စွာကြဆုံးခဲ့ရတဲ့အာဇာနည်အပေါင်းကိုလည်းဥညွတ်ဂုဏ်ပြုတယ်လို့ဆိုပါတယ်ပြည်သူ့ကာကွယ်ရေးတပ်မတော် Southern Eagle တပ်ရင်းမှာလည်းယနေ့အထိຫນွေဦးတော်လန်ရေးအတွင်းကြဆုံးအာဇာနည်ရဲဘော်9ဦးရှိခဲ့တယ်လို့သိရပါတယ်ခင်ဗျာဆလဘီနထိုးကြီးအောင်သာရွာတိန်တော်ကုန်းဖုန်ကြီးကျောင်းကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့ရာတန်ကားတော်တပါးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်မန္တလေးတိုင်းနထိုးကြီးမြို့နယ်အောင်သာကျေးရွာအနောက်ဖက်တိန်တော်ကုန်းဖုန်ကြီးကျောင်းကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ရာတန်ကားတပါးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နထိုးကြီးဂျာနယ်ကဖော်ပြထားပါတယ်ဇူလိုင်လ18ရက်နေ့ည10နာရီခွဲအချိန်မှာတိန်တော်ကုန်းဖုန်ကြီးကျောင်းကိုစစ်ကောင်စီကဂျက်ဖိုက်တာဖြင့်ဘုံနှလုံးကျဲချတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်လေကြောင်းတိုက်ခိုက်မှုအတွင်ကျန်းမာရေးမကောင်းတဲ့တန်ကားတော်တပါး ါထိခိုက်ဒဏ်ရာရခဲ့ပြီးစေဒီများသာသနာအဆောက်အဦများနဲ့တရိုင်းများထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်။အလားတူဇူလိုင်လ19ရက်မနက်9နာရီခန့်မှာအေယာဝတီတိုင်းလေးမျက်နာမြို့နယ်နဲ့အင်ကပူမြို့နယ်အဆက်ရှိပန်းတော်ကြီးလက်တံငယ်ထောက်ကြံကွင်းစောပြာနဲ့ကြားကိုက်ကြေးရွာတို့ကိုစစ်ကောင်စီကဝိုင်းတွဲဖြင့်လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့သိရပါတယ်။အဆိုပါလေကြောင်းတိုက်ခိုက်မှုအတွင်းပြည်သူလူထုထိခိုက်မှုရှိမရှိနဲ့ပျက်စီးဆုံးရှုံးမှုအခြေအနေကိုတော့မသိရသေးပါဘူးခင်ဗျာ။ဆလဘီငဖဲမြို့နယ်မှာစစ်ကောင်စီရဲ့ drone နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်အသက်88နှစ်အရွယ်အမျိုးသမီးတဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းငဖဲမြို့နယ်နောင်ကျေးရွာကိုစစ်ကောင်စီက drone ဖြင့်ဘုံကျဲတိုက်ခိုက်ခဲ့ရာအသက်88နှစ်အရွယ်အမျိုးသမီးတဦးသေဆုံးခဲ့တယ်လို့ချင်းကာဝေးတက်အရှူကထုတ်ပြန်ထားပါတယ်။ဇူလိုင်လ18ရက်မနက်7နာရီခွဲမှာနယ်ရီကန်လေကြောင်းရံကာဝေးတက်စခန်းပြူဟာကုန်းမှစစ်ကောင်စီတပ်ဖွဲ့ဟာ drone ဖြင့်နောင်ကျေးရွာကိုဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ drone တိုက်ခိုက်မှုအတွင်းအသက်88နှစ်အရွယ်အမျိုးသမီးတဦးသေဆုံးခဲ့ပြီးအသက်20အရွယ်အမျိုးသမီးတဦးအလက်စားဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။အသက်ဆုံးရှုံးသွားခဲ့တဲ့မိဘပြည်သူမိသားစုဆွေမျိုးများနဲ့ထပ်တူဝမ်းနည်းရပြီးနိုင်ငံအနှံ့မှာစစ်ကောင်စီကနေစဉ်ရက်ဆက်ကျူးလွန်နေသောစစ်ရာဇဝတ်မှုနှင့်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုများကိုပြင်းထန်စွာရှုတ်ချကြောင်း CDF အရှိုးကဖော်ပြထားပါတယ်ခင်ဗျာ။ဆလဘီပြည်သူ့စစ်မှုထမ်းဥပဒေဖြင့်အရမစုဆောင်းခံထားရသူ၄ဦး KNL တပ်ရင်း၉ထံအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။ပြည်သူ့စစ်မှုထမ်းဥပဒေဖြင့်အရမစုဆောင်းခံထားရတဲ့စစ်ကောင်စီတပ်သား၄ဦး KNU ခလဲလွီထူခရိုင်လေတိုမြို့နယ်ကရင်မျိုးသားလူမျိုးရေးတပ်မတော် KNL တပ်ရင်း၉ထံအလင်းဝင်လာခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဇူလိုင်လ10ရက်နေ့ကခမရ20ညောင်လေးပင်နဲ့ခမရ581ကော့တောင်းတို့ကစစ်မှုထမ်းအပတ်စဉ်10တင်နန်းစင်းတပ်သား2ဦးနဲ့အပတ်စဉ်5တင်နန်းစင်းတပ်သား2ဦးလက်နက်ဖြင့်အလင်းဝင်လာခဲ့တယ်လို့ဆိုပါတယ်။အလင်းဝင်တပ်သားများဟာရဲဘော်ညီညီလွင်31နှစ်တပ်သားစုထေးအောင်33နှစ်ရဲဘော်နှင်းမောင်36နှစ်နဲ့တပ်သားမြင့်မြတ်အောင်34နှစ်တို့ဖြစ်ကြပြီး MA11 တနက်2လက် MA1 တလက် MA2 တလက်ကြီးပေါင်းနဲ့ကြီးစံများကိုယူဆောင်လာခဲ့တယ်လို့သိရပါဗျ။လက်နက်ချအလင်းဝင်လာခဲ့သူများကို KNL တပ်ရင်း၉ကကြိုဆိုခဲ့ပြီးတဦးကိုစုချင်းငွေ70သိန်းတိရှင်းမြင့်ပေးခဲ့ပြီးအရမတပ်သားသစ်စုဆောင်ခံရသူများအနေဖြင့်စစ်ကောင်စီအလိုကျတာဝန်ထမ်းဆောင်ခြင်းမပြုဘဲနှိစက်ရတော်လိုင်းတပ်ဖွဲ့များထံအလင်းဝင်ကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။ဆလဘီ98နှစ်မြောက်အာဇာနည်နေ့အခမ်းအနားပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးနဲ့တပိတ်ချင်းပကဖားတို့ကျင်းပပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။2025ခုနှစ်ဇူလိုင်လ19ရက်နေ့တွင်ကျရောက်သော98နှစ်မြောက်အာဇာနည်နေ့အခမ်းအနားကိုလွတ်မြောက်နယ်မြေတနင်္လာတွင်ကျင်းပပြုလုပ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးမှသတင်းထုတ်ပြန်ပါသည်။အဆိုပါအာဇာနည်နေ့အခမ်းအနားတွင်ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးဒေသတွင်းမိဖက်တော်လှန်ရေးအားစုများနှင့်တော်လန်ပြည်သူများမှတက်ရောက်ဂုဏ်ပြုခဲ့ကြပြီးကြာဆုံးလေပြီးသောအာဇာနည်ခေါင်းဆောင်ကြီးများနှင့် KSSS ဒီမိုကရေစီတိုက်ပွဲအတွင်းအသက်ပေးလူသွားခဲ့သောသူရဲကောင်းအပေါင်းတို့အားဦးညွတ်အလေးပြုခဲ့ကြတယ်လို့သိရပါတယ်။အလားတူမန္တလေးတိုင်းပြင်းလွင်ခရိုင်တပိတ်ချင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့မှ98နှစ်မြောက်အာဇာနည်နေ့အထိမ်းအမှတ်အခမ်းအနားကိုကျင်းပခဲ့ပြီးစစ်အုပ်စုရဲ့လေကြောင်းဘုံကျဲမှုတွေကြားကပဲခြေတက်အလေးပြုခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီမြင်းညံ Black Tiger နောက်တန်းဌာနချုပ်မှာအာဇာနည်နေ့ဝန်ထမ်းချင်းအထိမ်းမှတ်ပွဲပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။88ကြိမ်မြောက်အာဇာနည်နေ့မှာနောက်တန်းဌာနချုပ်ရှိတပ်မှုတပ်သားတွေနဲ့ဝန်ထမ်းချင်းအထိမ်းမှတ်ပွဲပြုလုပ်ခဲ့တယ်လို့မြင်းညံ Black Tiger MBD တပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဇူလိုင်လ19ရက်နေ့ကကျင်းပခဲ့တဲ့အထိမ်းမှတ်ပွဲမှာဗိုလ်ချုပ်နဲ့တကွအာဇာနည်၉ဦးအားအလေးပြုခြင်းဝန်ထမ်းချင်းအထိမ်းမှတ်ကြားမဲအလံတဝက်လွှင့်ထူခြင်းအာဇာနည်တွေကိုအောက်မေ့သတိရတဲ့အနေနဲ့အုပ်အော်ဆွဲခြင်းတရင်မှုဗိုလ်မိုက်ခဲကအမတ်တရစကားပြောကြားခြင်းများပြုလုပ်ခဲ့တယ်လို့ဆိုပါတယ်။တစ်ဆက်ထဲမှာပဲကြာဆုံးအာဇာနည်၉ဦးအပါအဝင်ຫນွေဦးတော်လှန်ရေးမှာကြာဆုံးခဲ့ရတဲ့အာဇာနည်သူရဲကောင်းတွေကိုပါဥညွတ်အလေးပြုတဲ့အခမ်းအနားကျင်းပပြုလုပ်ခဲ့တယ်လို့သိရပါတယ်။အာဇာနည်ထောင်ထောင်မကရည်မှန်းခဲ့တဲ့အတိုင်း MPD တပ်ဖွဲ့အနေဖြင့်တောင်တန်းပြည်မှခွဲခြားမှုမရှိဘဲအာဏာရှင်စနစ်အမြင့်ပြတ်တဲ့အထိအတူတကွပူးပေါင်းတိုက်ထုတ်သွားမယ်လို့အတည်ပြုထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစီရေးတဲ့အနေဖြင့်ဗိခရိုင်အမှတ်နှစ်တရရင်နှင့် ကိုရောင်ခုနှစ်သုံးတရင်ရှေ့တန်းစခန်းတနေရာမှာ86ကျေးမြောက်အာဇာနီနေ့အခမ်းအနားပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။ပြည်သူ့ကာကွယ်ရေးတပ်မတော်ဘိတ်ခရိုင်အမှတ်နှစ်တရင်နဲ့ကိုရောင်ခုနှစ်သုံးတရင်ရှေ့တန်းစခန်းတနေရာမှာ86ကျေးမြောက်အာဇာနီနေ့အခမ်းအနားကျင်းပခဲ့တယ်လို့သိရပါတယ်။ဇူလိုင်လ19ရက်နေ့မှာကြာရောက်တဲ့အာဇာနီနေ့တွင်ဘိတ်ခရိုင်အမှတ်နှစ်တရင်မှာရဲဘော်ရဲ အလားတူ9303တပ်ရင်းရှေ့တန်းစခန်းတနေရာမှာလဲ88ကြိမ်မြောက်အာဇာနည်နေ့အခမ်းအနားနဲ့ခေတ်အဆက်ဆက်ဒီမိုကရေစီတိုက်ပွဲများအတွင်းမှာကြဆုံးခဲ့ကြတဲ့အာဇာနည်သူရဲကောင်းများကိုဥညွတ်အလေးပြုခြင်းအခမ်းအနားတရအားတရင်မှုကဥဆောင်ကျင်းပခဲ့တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီရင်သတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်များရှင်အခုဆက်လက်ပြီး Radio NUG ရဲ့ပြည်တွင်းသတင်းများကို Airy မှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။ Radio NUG မနက်ခင်းပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားပါမယ်။ကျွန်မကတော့ Airy ပါရှင်။ပထမဦးဆုံးအနေနဲ့ပြည်တော်စုလွတ်တော်ကိုစားပြုကော်မတီနဲ့အမျိုးသားညီညွတ်ရေးအစိုးရတို့88နှစ်မြောက်အာဇာနည်နေ့အောက်မေ့ပွဲအခမ်းအနားကိုပူးပေါင်းကြီးမှုကျင်းပခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ဇူလိုင်လ19ရက်နေ့မှာကြာရောက်တဲ့88နှစ်မြောက်အာဇာနည်နေ့အောက်မေ့ပွဲအခမ်းအနားကိုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီနဲ့အမျိုးသားညီညွတ်ရေးအစိုးရတို့ကပူးပေါင်းကြီးမှုပြီးတပြည်လုံးလွတ်မြောက်ရေးစီအာဇာနည်စိတ်ဖြင့်ဆက်၍ချီဆိုတဲ့ဆောင်းပုံးနဲ့မနက်9နာရီခွဲအချိန်မှာအွန်လိုင်းကနေတဆင့်ကျင်းပပြုလုပ်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။အခမ်းအနားမှာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံတော်ယာယီသမ္မတဒူဝါလက်ရှိလာပြည်အောင်စုလွတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်နဲ့အမျိုးသားညီညွတ်ရေးအစိုးရပြည်အောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းတို့ကအောက်မေ့ပွဲအမှတ်တရစကားများပြောကြားခဲ့တယ်လို့သိရပါတယ်။အဲဒီနောက်အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC ရဲ့အဖွဲ့ဝင်အဖွဲ့အစည်းတွေအနက်ကရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကိုစားဦးမောင်မောင်အေးနှွေဦးတော်နိုင်ရင်အင်အားစုအစုအဖွဲ့ကိုစားဆီယမဆောင်နှင်းဖက်ဒရယ်ယူနစ်အစုအဖွဲ့ကိုစားခွန်ဦးတို့ကအောက်မေ့ပွဲအမတ်တရစကားတွေအသီးသီးပြောကြားခဲ့ကြပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီမှဗဟိုအလုပ်ကော်မတီဝင်ဒေါက်တာမေဝင်းမြင့်ကလည်းအောက်မေ့ပွဲအမတ်တရစကားပြောကြားခဲ့တယ်လို့သိရပါတယ်။ဒါ့အပြင်အာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေကအမတ်တရစကားပြောကြားခြင်းအစီအစဉ်မှာဗိုလ်ချုပ်အောင်ဆန်းရဲ့မိသားစုဝင်ဖြစ်တဲ့ Mr. Kim Harris ကိုကိုထိန်လေးနဲ့ပညာရေးနဲ့အမျိုးသားစီမံကိန်းဌာနဝန်ကြီးဦးရာဇတ်ရဲ့မိသားစုဝင်ဖြစ်တဲ့ဒေါက်တာမြတ်ထူးရာဇတ်တို့ကပေးပို့ခဲ့တဲ့အောက်မေ့ပွဲအမတ်တရစကားဗီဒီယိုဖိုင်တွေကိုဖွင့်လှစ်ပြသခဲ့တယ်လို့သိရပါတယ်။မနက်10:38မိနစ်အချိန်မှာဗိုလ်ချုပ်အောင်ဆန်းနဲ့တကွအကြဆုံးလေးပြီးတဲ့အာဇာနည်ခေါင်းဆောင်ကြီးတွေမြန်မာနိုင်ငံဒီမိုကရေစီအရေးအတွက်ခေတ်ဆက်ဆက်တိုက်ပွဲဝင်ကအကြဆုံးသွားခဲ့ကြတဲ့သူရဲကောင်းတွေ၊နှွေဦးတော်လိုင်းရဲ့အတွက်အသက်ဆုံးသွားခဲ့ကြတဲ့အာဇာနည်သူရဲကောင်းအပေါင်းတို့ကိုတမနစ်ငြိမ်သက်အလေးပြုခဲ့ကြတယ်လို့ဖော်ပြထားပါတယ်။အခမ်းအနားမှာအာဇာနည်နေ့အမှတ်တရ documentary video နဲ့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနရဲ့စစ်ဒေသတွေမှာရှိတဲ့ PDF တရင်တပ်ဖွဲ့တွေကအာဇာနည်နေ့အထိမ်းအမှတ်အလေးပြုခြင်း short video clip တွေကိုလည်းပြသခဲ့ပါတယ်။ဆက်လက်ပြီးအခမ်းအနားကိုအထိမ်းအမှတ်သဝင်လွှာပေးပို့ခဲ့ကြတဲ့အဖွဲ့အစည်းတွေကိုဖတ်ကြားတင်ပြခဲ့ပြီးမှတ်တမ်းတင်ခြင်းဆောင်ရွက်ပြီးတဲ့နောက်မှာတော့အာဇာနည်နေ့အထိမ်းအမှတ်အခမ်းအနားကျင်းပရေးကော်မတီကိုစားပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီအတွင်းရေးမှူးအဖွဲ့ဝင်မိုင်းလာမင်းထွန်းကကျေးဇူးတင်စကားပြောကြားကအခမ်းအနားကိုအောင်မြင်စွာရှုပ်သိမ်းခဲ့တယ်လို့သိရပါတယ်။88နှစ်မြောက်အာဇာနည်နေ့အောက်မေ့ပွဲအခမ်းအနားကိုအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝင်များပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဝင်များလွှတ်တော်ကိုယ်စားလှယ်များတိုင်းရင်းသားအဖွဲ့အစည်းများနိုင်ငံရေးပါတီများအရက်ဖက်အဖွဲ့အစည်းများမှကိုယ်စားလှယ်များအာဇာနည်ခေါင်းဆောင်များရဲ့မိသားစုဆွေမျိုးများနဲ့နိုင်ငံတကာတန်တမန်များဧည့်သည်တော်များတက်ရောက်ခဲ့ကြတယ်လို့သိရှိရပါတယ်ရှင်ဆလဘီ88နှစ်မြောက်အာဇာနည်နေ့အထိမ်းအမှတ်တစ်ပင်များစိုက်ပျိုးခဲ့တယ်ဆိုတဲ့အကြောင်းအရာကိုတင်ပြပေးပါမယ်ဗိုလ်ချုပ်အောင်ဆန်းနဲ့တကွာကြာဆုံးလေပြီးတဲ့အာဇာနည်ခေါင်းဆောင်များ၊နှွေဦးတော်လှန်ရေးမှကြာဆုံးခဲ့တဲ့အာဇာနည်ရဲဘော်များအားအလေးပြုခြင်းနဲ့ဝန်ထမ်းချင်းအထိမ်းအမှတ်တစ်ပင်စိုက်ပျိုးခြင်းကိုကဏီမြို့နယ်မှာပြုလုပ်ခဲ့တယ်လို့ NUG တည်ရန်စာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။အဆိုပါတစ်ပင်စိုက်ပျိုးခြင်းကိုမြို့နယ် TABNR ဝန်ထမ်းများ၊မြို့နယ်ပကဖတာဝန်ခံ၊ပြည်စစ်နယ်စွမ်းအင်တာဝန်ခံပြည်ပင်ပကဖရဲဘော်တွေနဲ့ဒေသခံပြည်သူတွေကကျွန်းသစ်ဗရောက်တပြေဘူးတမန်ဂျန်ရှာစတဲ့အပင်စုစုပေါင်း322ပင်ကိုစိုက်ပျိုးခဲ့ကြတယ်လို့သိရပါတယ်ရှင်။အခုတခါထိုင်းနိုင်ငံစမော့ဘရကန် KI ရှိ King Kong Group KKG စတောက်ဆိုင်မှာအလုသမားဆက်နက်ဦးအလုထုတ်ခံရတဲ့အတွက်စမော့ဘရကန် KI စဝတီကန်ရုံးမှအမှုဖွင့်တိုင်ကြားပေးခဲ့တဲ့အကြောင်းအရာကိုတင်ပြပေးပါမယ်။ ဖိုင်နန်ဟက်စ်မော့ဘရခန်ခိုင်ကင်းကောင်ဂရုခေကေဂျီစားတောက်ဆိုင်မှာအလုသမားဆက်နှုတ်အလုထုတ်ခံရတဲ့အတွက်2025ခုနှစ်ဇူလိုင်လ14ရက်နေ့မှာတိုင်ကြားလာမှုအပေါ်မြို့သားညညွေအစိုးရအလုသမားဝင်ကြီးဌာနကတာဝန်ရှိသူတွေနဲ့ MHAC မဟာမိတ်အဖွဲ့ကအဖွဲ့ဝင်တွေဟာအလုသမားတွေကိုတွားရောက်တွေ့ဆုံခဲ့တယ်လို့သတင်းရရှိပါတယ်။ဖြစ်စဉ်အသေးစိတ်ကိုမေးမြန်းခဲ့ရမှာဆိုင်ရှင်တတိကမနေ့ပြန်အလုဆင်းပြီးရင်နောက်နေ့ကစားပြီးဆိုင်ပိတ်တော့မှာဖြစ်လို့အလုလာဖို့မလို့တော့ကြောင်းအလုကရင်နာလိုက်ပြီးဖြစ်ကြောင်းခေါ်ပြောတဲ့အတွက်လုံအားကနဲ့နေနာချေပေးဖို့တောင်းဆိုပေမဲ့လည်းမပေးနိုင်ဘူးလို့ပြောကြခဲ့တယ်လို့သိရပါတယ်။အဲ့နောက်အမျိုးသားညညွတ်ရေးအစိုးရ NUG လုံသမဝင်ကြီးဌာနကတာဝန်ရှိသူနဲ့ MHAC မဟာမိတ်အဖွဲ့တို့ပူးပေါင်းပြီး2025ခုနှစ်ဇူလိုင်လ15ရက်နေ့မှာစမုတ်ပရခန်ခိုင်စဝါဒီကန်ရုံးမှာလုံသမတွေရပိုင်ခွင့်ရှိတဲ့နေနာချေလုံအားကလက်ကျန်တလာခွဲစားနဲ့အလုပ်ပြောင်းခွင့်အထောက်အထားပိုင်းကြံ့ဩစာရွက်တွေရရှိနိုင်မှုအတွက်အမှုဖွင့်တိုင်ကြားပေးခဲ့တယ်လို့အသိပေးထားပါတယ်ရှင်။ဆက်လက်ပြီးဒေါနာတရင်မှာကျင်းပတဲ့88ကြိမ်မြောက်အာဇာနည်နေ့အခမ်းအနားကို AR တိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နီပါတက်ရောက်ခဲ့တဲ့အကြောင်းအရာကိုတင်ပြပေးပါမယ်။88ကြိမ်မြောက်အာဇာနည်နေ့အခမ်းအနားကိုအစီအစဉ်6ရက်နဲ့ဒေါနာတရင်မှာကျင်းပခဲ့တယ်လို့ဒေါနာကော်လံ P29902 ကသတင်းထုတ်ပြန်ပါတယ်။အခမ်းအနားမှာအလန်တဝက်ချကပိုကြောင်ဆန်းနဲ့တကွာကြာဆုံးခဲ့ရတဲ့အာဇာနည်ခေါင်းဆောင်ကြီးတွေနဲ့မျိုးဥတော်လည်ရေးမှာကြာဆုံးခဲ့ရတဲ့အာဇာနည်တွေခေတ်ဆက်ဆက်ဒီမိုကရေစီတိုက်ပွဲမှာကြာဆုံးခဲ့ရတဲ့အာဇာနည်ခေါင်းဆောင်တွေအားလုံးကိုလွမ်းသူပန်းခွေတွေနဲ့ဥညွတ်အလေးပြုခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါအခမ်းအနားကိုဧည့်သည်တော်ဖြစ် AR တိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နီနဲ့ကိုရပြည့်တို့ကတက်ရောက်ခဲ့ပြီး AR တိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နီကအမှားစကားတွေပြောကြားခဲ့တယ်လို့လည်းသိရပါတယ်ရှင်။ဆက်လက်ပြီးမုံရွာမြို့နယ်ဘက်ကဖနဲ့ဗမာလူမျိုးရေးဒီမိုကရက်တစ်တပ်ဦး BLDF တို့88နှစ်မြောက်အာဇာနည်နေ့အခမ်းအနားကျင်းပခဲ့တဲ့အကြောင်းအရာကိုတင်ပြပေးပါမယ်။မုံရွာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ဘက်ကဖနဲ့ဗမာလူမျိုးရေးဒီမိုကရက်တစ်တပ်ဦး BLDF တို့က88နှစ်မြောက်အာဇာနည်နေ့အခမ်းအနားကိုကျင်းပပြုလုပ်ခဲ့တယ်လို့သိရပါတယ်။မုံရွာဘက်ကဖရဲ့အာဇာနည်ကုန်းမှာကျင်းပခဲ့တဲ့အာဇာနည်နေ့အခမ်းအနားမှာဗိုလ်ချုပ်အောင်ဆန်းနဲ့တကွာအာဇာနည်တွေကိုအမှုထားပြီးမုံရွာဘက်ကဖစတင်ဖွဲ့စည်းချိန်ကနေ၄နှစ်ခွဲကာလအတွင်းကြာဆုံးခဲ့ကြတဲ့အာဇာနည်ရဲဘော်၉ဦးကိုလည်းအလေးပြုခဲ့ကြတယ်လို့ဆိုပါတယ်။အခမ်းအနားမှာမုံရွာမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ခံမုံရွာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ခံတို့ကအာဇာနည်တို့ဖြစ်ချင်းလိုချင်ခဲ့ကြတဲ့ဘန်းတိုင်းကိုရောက်အောင်သွားခြင်းဖြင့်လေးစားမှုကိုပြသရမယ်လို့ပြောကြားခဲ့ပြီးရောက်အောင်သွားမည်ဖြစ်ကြောင်းလည်းဂရုသစ္စာပြုခြင်းတို့ကိုပြုလုပ်ခဲ့တယ်လို့သိရပါတယ်။အလားတူသခိုင်းတိုင်းအတွင်းတနေရာမှာဗမာပြည်သူ့လူမျိုးရေးဒီမိုကရက်တစ်တပ်ဦး BLDF နဲ့ရဲရွာပအဖပကဖပလဖများပူးပေါင်းပြီးအာဇာနည်နေ့အခမ်းအနားကိုကျင်းပပြုလုပ်ခဲ့တယ်လို့သိရပါတယ်။အခမ်းအနားမှာ BLDF စစ်သေးသားနှင့်ယာယီတရင်မှုကအာဇာနည်နေ့ဖြစ်ပေါ်လာပုံနဲ့အာဇာနည်တို့မျှော်လင့်ခဲ့တဲ့ဘန်းတိုင်းစီကိုပြည်သူလူထုနဲ့အတူချီတက်ကြဖို့အရေးကြီးပုံကိုပြည်သူလူထုအားရှင်းလင်းအသိပေးတင်ပြခဲ့တယ်လို့ဆိုပါတယ်။ဆက်လက်ပြီးရှမ်းမန်းစစ်စင်ရေးအတွင်း BLDF ကပေးအပ်တဲ့ဒေါ်လာရေးတာဝန်တွေကိုရွရွချွန်ချွန်ကျေပွန်စွာထမ်းဆောင်ရင်းဂုံရောင်ပြောင်စွာကြာဆုံးခဲ့ရတဲ့အာဇာနည်ရဲဘော်တွေကို BLDF စစ်သေးသားနှင့်အရာရှိတွေအပါအဝင်ရဲဘော်တွေကဂုဏ်ပြုအလေးပြုခဲ့ကြတယ်လို့သတင်းရရှိပါတယ်ရှင်။အခုနောက်ဆုံးအနေနဲ့မန္တလေးမြို့မှာပျက်စီးနေတဲ့လမ်းကို PSLF TNL ကကွန်ကရစ်လမ်းအဖြစ်ခင်းပေးတယ်ဆိုတဲ့အကြောင်းအရာကိုတင်ပြပေးပါမယ်။တောင်ပြည်တမဟာ9နယ်မြေမန္တလေးမြို့မန်တောက်ရက်ကွက်မှာ PSLF TNL မြို့နယ်စီပင်တရားရေးအဖွဲ့ကဦးဆောင်ပြီးပြည်သူလူထုတွေနဲ့အတူပျက်စီးနေတဲ့လမ်းကိုကွန်ကရစ်လမ်းအဖြစ်ပြုပြင်ဆောင်ရွက်ပေးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။အဆိုပါလမ်းဟာမြေသားလမ်းဖြစ်ပြီးတော့မိုးရွာတီမှာလမ်းနေပျက်စီးနေတာကြောင့်ပြည်သူလူထုတွေသွားလာဖို့အခက်အခဲတွေကြုံတွေ့ရင်ဆိုင်နေကြရတယ်လို့လည်းသိရပါတယ်။ဒါကြောင့် PSLF TNL မြို့နယ်စီပင်တရားရေးအဖွဲ့ကဇူလိုင်လ4ရက်နေ့မှာပြည်သူလူထုတွေနဲ့အတူဝိုင်းဝန်းပူးပေါင်းကြပြီးကွန်ကရစ်လမ်းဖြစ်ခင်းကျင်းပြုလုပ်ပြီးစီးခဲ့ပြီး၎င်းလမ်းဟာအကျယ်6ပေအရှေ့ပေ120ရှိတယ်လို့ဆိုထားပါတယ်။ဒါပြင်မန္တလေးမြို့အတွင်းမှာရှိတဲ့လမ်းတွေကိုလည်းမြို့နယ်စီပင်တရားရေးအဖွဲ့ကပြန်လည်ပြုပြင်လုပ်ဆောင်ပေးခဲ့တယ်လို့လည်းထုတ်ပြန်ထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ရေဒီယို UNG မှဆက်လက်တင်ပြနေပါရရှင်။ယခုတစ်ပတ်ရေဒီယို UNG ရဲ့တော်လှန်ရေးတိကိတာအစီအစဉ်လေးနဲ့ CDAP ဆိုထားတဲ့နေမွေအိမ်ပြန်ချင်းဆိုတဲ့တင်ကိုခန်းစားနားဆင်ကြရမှာဖြစ်ပါရရှင်။
ကျနလုံးနဲ့ချီနီမာ nei dai pe khin ja bu su ta pe ni ma tu ye ga no ye mo wi do re ang mwe ma le da ma lo ma bu lo chin ne pan nai tu le pe a pe sa mu cha mo ne mi ji be tuje udola tamama tati ti pisan no soja tai bi atwa atatta mngae kwan all me ma ti ta ti dai kwe latte ya mu nya go amie tan me tai kwe a chain na aim dan dai ni ma cha lo jao a ko a pe jana aro tai bi ji ha menu ye la te ma e ke le ja ma lo ma bu lo jin ne pan nai tu le be a menu ga ro a ta ku da pi ye a o mi ma ti ja ba ti dai kwe Jane ain't been Jane never will be I say that my time is old and getting on me my feet are deep I pray I'll die me the atrocity of the
Radio UNG သောတာရှင်များရှင်ကုသလဒီ Radio UNG ရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချုံချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကို Radio UNG နဲ့ချုံချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
นาตุนมไรเนาะตรงไว้ควบคุมทรัมกูลามกุลิงหอมีอยากชามกุ้งหอมทุรีมีไงบ้างคะนี่ตรงไว้มีไงบ้างทุรีดีจูเช่นซีดีเอ็มเมดิเกนเนฟองเนาะเขียวซักเขียวรีเซ่กอร์รากังบุมรีลาทุรุกี้มีดีอารีเนาะไม่หลงไปยาลามรีเปรสฮานาอพิจิมองมีไงบ้างคะนี่จุดยังหินาลีจูฟลามบังรองตรงการนักกูกอบุกิจิมองอัญญาBrotherhood Kakia GZEDA PNR Ino Tungshio Loki Jemong Pininga Gakini Jutia Nubiang Tuleju Gringko Nyawadimu Okia Ugrita Angrusuya Omna GNLina Amumrino Amirana Omni Angrusuika Kiansung Apiato Tanko Dungan Ongu Jiang Turi Atumwai Ashinungkano Mingai Bai Okini Kyo से कोड्रा काम उमरिया लागुं तुमला तुमात उंतुम कामने ममोंग नाउ रियोंग पाउसी छिन सिटीएम मेडिकल नेवोनो ग्याख्या शलिपि हुम थुआंग शोना ओपनी खगुम फ्रम गुलाम गुलिंग हा ग्याख्या शलिरि श्लिक थुमु अमिंग रेनागुं अचिना मिप्रेसांगना क्याकिजिया प्रितकिनी ब्रिब्रिका चुलाम ग्याख्या नोटंगा सेंदु सेंडीएफ सेंडी सेंडीएफ ला सिटीएफ हांगो राम अम उमरिया लागुं ntungkana oma khana ayu thisina opgijapi mane aprena opkini khose ekora kam umriang lagu achinumaya seheton bilonari ayuna opkimongla muta krungkhuyung mulamang tungkana phwa khyosa khyangriung mlungai bumsang bakia ayu thisina ri adam kyangna sa opgijia chin city medical navono thua shuna ku opkini achuna kesi khyosa khyangriya tumalla tumat tanglakung leju ခရခတ်ဇာငိုင်းနာဝိုင်ထခိုင်မောင်တူမလတ်တူမောင်တုန်ကနာကတမအငညံဟုန်ခုမနေငရေဝိုင်ထခိုင်မောင်လာတူမလတ်တူမောင်မင်းတူကနာဝယုံဆုံဝယံငွေရီအဦးနဖီကန်လုံစွန်ဘိုင်ချက်ဖီအပြနာအော့ပကိနီချက်တရမတခူဇာချံရီမုတ်လာမတန်လာကုံကကျက်ကျက်ထုံခန်ရီပြဆောင်နာကဘီဝိုင်ဂျေမောင်ဖီချင်းစီတီအမေရိကန်နေဗောနောထွာရှနာအော့ပကိနီ ချက်တရခိုခွာကလုံးလေကျူခိုစာချံရီဘန်ဖာရိုင်ရောင်နန်ထင်းထောင်နာလာခိုချံရီယုံထုကေမမောင်ရီလေကျူအိယာဆေကောရာကံပုံနဖီကာမာနာကန်ဘိုင်ချီယာမောင်လမ်ရီဖီချင်းစီတီအမေရိကန်နေဗောနောပရိတ်ကိနီခိုကုံဖရမ်ကုလမ်ကလေးအဒန်ခရစ်စီနောအနာရူပရီကန်လေကျူမြမခိုဘနုံစီဗေဒီဆိုဘီဒီယန့်စ်မူဗ်မန့်စီတီအမ်ဘီနာကုံမြမခိုဘနုံလေကျူစီတီအမ်အဒွမ်ဘီဘီကီယာခိုတမတဂျွမ်ဖီကျက်ကိနီ ဖလာမန်ရောင်စီအန်ဒိုစီအန်ဒီဖလာစီအန်အက်ဖ်စီအန်ဒီစီတက်ဖောင်ရမ်အမ်ဘုတ်ထူမန်လာအမင်းတုံကာနာကုံလေကျူအညာညင်ညောင်းအညာပရတဟုကျက်ကျပီအန်အာရီလာဂျီဇက်အီနောစေတုနာကော့ပကီဂျီမောင်ဂျူလမ်ကျက်ချာရှလစ်ထုံမှုထုံချကနီပရပရကဂျူလမ်ကျက်ချာနတ်တငါကျူဆေကောရာကံဘုတ်ထူမန်လာကုံအချွနာမင်းတုံကာနာကုံလေကျူပီအန်အာရီလာဂျီဇက်အီဘာဒုကီဂျီယာပရဆောင်းနာအမ်ရှာအုံလောင်းအညာပရတဟုကျက်ကျပီအန Gana, Gungrin Connor Leju, Agniam, Prepesi, and Binning Wild Kaji P, and Ya Prata Huno, a Brenna of Guinea. Gorinku Miavati Mangro Amzungdong of Gia, Angrusia Ugrita, Tunagung Leju, Gian Elila BDF, and Umrinom, Jack Charsalari Kome, and Rotunga Dune, Avan Amirana of Guinea. A Jinunga Angrisi, a Piatho Leju, Tanko Dunga Dona of GGP, Tankung Turukia, the report Dano, Gakia Shalirum, Aruna of Guinea, Juna Tanko Dunga Dongi Angrisi Leju, Tankung of Gapalim Umrino, Tengune, Amimzina, Omgila, a Jinumia Dungana Port, Ongia, Kokian, Kiansen, Piapila, Krukipata, Dumdubagapi, Tanko Suya, Dungano, Demgina of Gijimo, Niam Tindrine, a Dungang Tuminga Leju Shimangakani, Nima Kokrona, Kukunum of Yak, Kusakian, Nemivan. Ayo tisina ang ana ri ayo mai ne nem bum khun ne nem jeng nang sajia sing kno print ni dai ne ba kokum tong si mba khoyu kheng luk poi ri phua khyang ak dom asna alim na opkini lem mai sla kek sak the gya kheng lung ri leju ang lung ka dang une ang sho ak lom okulum akhang ambut jia aming khrana opkini Lem Mainsla, Keng Luk Boy Rileju, Ajao, Aming Dunka Nag Mana, Amun Ryung, Aduk Bakshu, Aming Dunka Naga Amun Ryung, Huning Ne, Ajun Ria, Hunung, Rog Agyagung, Keng Luk Boy Riju, Aya Kya Uno Jia, Ngai Na Wai Tukani, Kek Sakti Gia, Keng Luk Boy Rila, Lem Mainsri, Yap Na, Ruru Na, Sungon Dau Na, Miom Ki Na Ri, Kabi Vai. Ngurvaya akduma kek te une khyangri amilin bai aminhun amai vaya kyak sak hingine nanga omna ka peyunga ngurvaya achunmai mai ri nhu akya kun ahi khyanga namthin dubai chuna ga gene nanga phoping urvai ka kya khang le ju bainak tumat bine achuna monglam ri mzi kya angbuma namthin bai
ဒီ ကနေ့ ကတ ော့ ဒီ ည နဲ့ ပဲ Radio NUG ရဲ့ အစီအစဉ်လေးကို ခਿੱတ ရနာ လိုက် ပါမယ် ရှင် မြန်မာ စံတော် ချိန် မနက် 8 နာရီ ခွဲ နဲ့ ည 8 နာရီ ခွဲ အချိန် တွေ မှာ ပြန် လည် ဆုံ တွေ့ ကြ ပါ စို့ Radio NUG ကို မနက် ပိုင်း 8 နာရီ ခွဲ မှာ line to 16 meter 18.89 MHz ည ပိုင်း 8 နာရီ ခွဲ မှာ line to 25 meter 17.64 MHz တွေ မှာ တိုက်ရိုက် ဖမ်းလို့ ပါစေနိုင်ပါပြီ
မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားညီငယ်တွေအစိုးရရဲ့စက်တွေသတင်းအချက်အလက်တွေလူပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်